ဂျပန်နဲ့တောင်ကိုရီးယားအကြားမှာစီးရေးကိစ္စတွေနဲ့ပတ်သက်ပြီးအတိတ်ကဖြစ်ပွားခဲ့တဲ့အငြင်းပွားမှုတွေကိုအများဆုံးဖြေရှင်းဖို့သဘောတူလိုက်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးယိုဆိုကာဆုဟာမာဒါကဒီကနေ့ပြောလိုက်ပါတယ်ဂျပန်ကာကွယ်ရေးဝန်ကြီးဟာမာဒါဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျွန်ဆုတ်နဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်နှစ်နိုင်ငံကြားဆိုင်းငံ့နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပြီး2018ခုနှစ်ကဖြစ်ခဲ့တဲ့ရေဒါပြဿနာမျိုးထပ်ပြီးမဖြစ်အောင်ကာကွယ်ဖို့ခြေလမ်းလှမ်းနာတွေအပါအဝင်ဆွေးနွေးမှုတွေကိုအချိန်အဟုန်မြင့်တင်ဖို့သဘောတူညီခဲ့ကြတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကသတင်းတောက်တွေကိုဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်ဒါအပြင်ဂျပန်နိုင်ငံအနေနဲ့တောင်ကိုရီးယားနဲ့ဆက်ပြီးတော့နီနီကက်ကက်ဆက်ဆံသွားမယ်လို့လည်းသူကပြောပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့ဗိုလ်ရုံးတွေကမြောက်ကိုရီးယားကအောင်မြင်မှုမရှိတဲ့ဒုံးကျည်လွတ်တင်မှုနဲ့ပတ်သက်ပြီးဂျပန်နဲ့တောင်ကိုရီးယားကာကွယ်ဝင်ကြီးနှစ်ယောက်စလုံးကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာပယ်ရင်ဒုံးနီးပညာစနစ်ကိုအသုံးမပြုဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုစိုးရိမ်စရာကောင်းလောက်အောင်ချိုးဖောက်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကပြောပါတယ်ခင်ဗျာ